အစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ NCA အဖြစ်ရစာချုပ်ကိုအကောင့်ထည့်ဖို့မှုပြန်လည်သုံးသပ်တဲ့အစည်းအဝေးကိုရန်ကုန်မြို့မှာကျင်းပနေပါတယ်။ဒီလိုပြန်လည်သုံးသပ်ရတာကနိုင်ငံရေးအရတူညီတဲ့ညှိနှိုင်းမှုရာရေးလက်တွေ့ကြုံတွေ့နေရတဲ့အခက်အခဲတွေကိုစနစ်တကျဖြေရှင်းနိုင်ရေးအတွက်ဖြစ်ကြောင်းဒီ NCA ကိုလက်မှတ်ထိုးထားတဲ့လက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေကပြောပါတယ်။ဒီသတင်းကိုတော့ VOA သတင်းနောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့အစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရဲစဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားပြီးနှစ်နှစ်ကျော်ချိန်မှာသဘောတူညီမှုတွေအကောင့်ထဲဖော်ရတဲ့ပတ်သက်လို့ပြန်လည်သုံးသပ်တဲ့အစည်းအဝေးပွဲကိုပထမဆုံးပြုလုပ်နေတာဖြစ်ပါတယ်။၃ရက်ကြာမဲ့ဒီအစည်းအဝေးကိုရန်ကုန်မြို့အမျိုးသားပြည်နယ်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဘူဌာနမှာကျင်းပနေတာပါ။NCA စာချုပ်အကောင့်ထဲဖော်မှုကိုရည်ရွယ်ချက်၃ခုအရပြန်လည်သုံးသပ်ရတာဖြစ်တယ်လို့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေဘက်ကဆွေးနွေးတဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ဥက္ကဋ္ဌဦးတန်ခဲကနှုတ်ခွန်းဆက်အမှာစကားမှပြောဆိုသွားပါတယ်။
ဒီအကောင့်ထဲဖော်မှုကြီးချိုးမှုလို့ဆိုရဲအစိုးရရဲ့တက်မတော်ရဲ့ဒီလိုတိုင်းဒေသလက်နက်ကိုင်ဖွဲ့ကလည်းဒီချားမှာနိုင်ငံရေးတရားတူညီတဲ့နိုင်ငံရှိဖို့ပါ။အဲ့ဒီလိုဖြစ်တာဒုတိယတစ်ချက်ကတော့တနင်္ဂနွေလုံးပြည်ကတက်လို့ရတဲ့ဒီဘောလုံးစာချုပ်ကောင်းတဲ့ခေါ်ဆောင်ရတဲ့အခါလက်တွေ့ကြုံနေရတဲ့အခက်အခဲတွေကိုစနစ်တကျသိနေပါတယ်။အဲဒီလိုမှအလဲချင်းကြီးဘူပေါင်းကိုပြတ်ပြီးတော့အချို့တော့ကန်းတော့ရတဲ့အနေနဲ့လူကြီးမှုနေပါတယ်။
ဒီရည်ရွယ်ချက်တွေဟာတိုင်းပြည်အနာဂတ်အတွက်အတူတကွလက်တွဲဆောင်ရွက်ဖို့နဲ့ငြိမ်းချမ်းရေးကိုခိုင်မာစေဖို့ဖြစ်ကြောင်းလည်းပြောပါတယ်။အစိုးရကိုယ်စားလှယ်အဖွဲ့ဘက်ကတက်ရောက်လာတဲ့ဒုတိယဗိုလ်ချုပ်ကြီးရာပြေကတော့လက်ရှိဆောင်ရွက်နေတဲ့စေစက်ညှိနှိုင်းတဲ့အလေးအထကိုအချိန်မြင့်လှုပ်ဆောင်ရေးအတွက်တိုက်တွန်းပါတယ်
။ဘက်လုံးနိုင်ငံမှာ NCA ဆိုတဲ့ညှိနှိုင်းဆွေးနွေးတဲ့လုပ်ငန်းစဉ်ဖြစ်စဉ်ရှိနေပြီ။ဒါတို့ကျွန်တော်တို့မပြတ်အောင်ဒီစေစက်ညှိနှိုင်းဆွေးနွေးတဲ့ရည်ရည်မှုဒီစေစက်ညှိနှိုင်းဆွေးနွေးတဲ့ဖြစ်စဉ်ဒီ process ကိုအချိန်ကုန်ထိန်းသိမ်းလို့အနာနဲ့ကပ်ပြီးတော့သူကတော့ဒီနေ့မှာဒီပြင်ကိုတင်းတင်းဆောင်တော့ပြီးတော့ပါတယ်
NCA ရဲ့မူပေါင်းအရလဲဒီမိုကရေစီနဲ့ဖက်ဒရယ်အခြေခံတဲ့ပြည်ထောင်စုကိုနိုင်ငံရေးဆွေးနွေးပွဲရလက်တွင်တဲ့တိစောက်သွားဖို့အတွက်ဆိုတာရည်မှန်းချက်ပန်းတိုင်တစ်ခုဖြစ်ကြောင်းလဲပြောပါတယ်ပြည်ထောင်စုရှင်းနေချုပ်ဦးထွန်းထွန်းဦးကတော့ NCA စာချုပ်လက်မှတ်ရေးထိုးပြီးတဲ့နောက်အကောင့်ထဲပေါ်ဆောင်ရွက်နိုင်တာတွေကိုအသားပေးပြောသွားခဲ့ပါတယ်အဲ့ဒီအထဲမှာ UBDJC ကပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီနဲ့ JMC ကပြစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီဖွဲ့စည်းတာနိုင်ငံရေးဆွေးနွေးပွဲမူပေါင်းတွေရေးဆွဲတာအပြစ်ခတ်ရက်စဲရေးဆိုင်ရာစီမင်းစည်းကမ်းတွေတပ်ပိုင်းဆိုင်ရာကျင့်ဝတ် COC စောင့်ကြည့်ရေးလုပ်ငန်းလမ်းညွန် TOR ရေးဆွဲတာနိုင်ငံရေးဆွေးနွေးပွဲတွေကျင်းပတာစတာတွေဆောင်ရွက်နိုင်ခဲ့ကြောင်းထည့်သွင်းပြောဆိုပါတယ် NCA အကောင့်ထဲပေါ်မှုမှာအားနည်းချက်တွေရှိရင်လည်းသူချက်ဆောင်ရွက်နိုင်ဖို့ပြည်တော်စုရှင်းနေချုပ်ကအခုလိုထည့်သွင်းပြောကြားပါတယ
် FDA တကယ်တော့ဒီစိတ်ပိုင်းတွေတော့များများဓာတ်လုံးတွေကတိုင်းသားတွေဘက်ကလည်းအဆုံပြုပြီးတော့ဒီဆိုတွေပြုလာတဲ့အချက်တွေပေါ်မှာဒီရကဲအစိုးရပြချာလည်းဒါညာလို့ဆွေးနွေးပြီးနိုင်ကြပြီးတော့ဒါဘောတူညီမှုစိတ်ရတတ်ကြအောင်ဆောင်ရွက်ကြတာဖြစ်ပါတယ်တကယ်တော့ဆိုပြီးတဲ့အချင်းဒီတိုင်းလာရတာသူကြီးရဲ့အချက်ကြီးပေါ်မှာပဲဟိုချိန်တော်တော်များများယူပြီးတော့ဆွေးနွေးတာတည်နိုင်ကြတယ်တော့မှပြီးခဲ့တဲ့သူကပဲချမ်းဟိုလိုက်ရောဘောသူဒီမှုရအောင်ဆောင်ရွက်ပြီးခဲ့တာဖြစ်ပါတယ်ဒါကြောင့်မို့ဒီ SEO ကိုခြေကထားပြီးတော့ဒီပေါ်မှာခုနဆက်ပြီးတော့ဒီအားလိုက်တဲ့ရှိရဆိုတဲ့ SOP ကိုဒီလိုအားလုံးမှာဒီဆက်လက်ပြီးတော့တိုးချဲ့ပြီးတော့ဆောင်ရွက်နိုင်ဖို့ကျွန်တော်အနေနဲ့တော့ဟိုဒါလေးလည်းဆွေးနွေးလိုပါတယ်
ဒီလ15ရက်နေ့ကကျင်းပတဲ့ NCA လက်မှတ်ရေးထိုးတဲ့နှစ်နှစ်ပြည့်အခမ်းအနားအပြီးမှာတိုင်းဒေသလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့ကကိုယ်စားလှယ်တွေဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တက်မတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့တွေ့ဆုံပြီးလက်ရှိကြုံတွေ့နေရတဲ့အခက်အခဲတွေကိုပြန်လည်သုံးသပ်ဖို့ဆွေးနွေးခဲ့တဲ့နောက်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA အကောင့်ထဲပေါ်မှုပြန်လည်သုံးသပ်တဲ့အစည်းအဝေးကိုကျင်းပခဲ့တာဖြစ်ပါတယ်